ထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်ရှေးပိုင်းတချိလိမြို့မှာမိုးတဲထန်စွာရွာသွန်းပြီးတောင်ကျချောင်းရီတွေအလင်းမြန်ကျလာတဲ့အတွက်လူတွေဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရတယ်လို့ပျက်စီးဆုံးရှုံးမှုတွေလည်းရှိခဲ့ပါတယ်။စနေနေ့ကမနက်7နာရီလောက်မှမဲဆိုင်ချောင်းရီတရားပေါ်နာထီတက်လာခဲ့တယ်လို့တစ်တုံးနေမျောပြီးတော့တရားကိုပါရိုက်ခတ်ခဲ့တဲ့အတွက်ထိုင်းမြန်မာချစ်ကြည်တရားကိုလည်းယာယီပိတ်လိုက်ရပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့ထိုင်းချီဆိုင်သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
နှစ်ပေါင်း15နှစ်ကျော်အတွင်းမှာတာချီလိတ်မြို့မှာတောင်ကြရေကြီးတာကြောင့်မဲဆိုင်ချောင်းရေတက်ပြီးမဲဆိုင်တာချီလိတ်ချစ်ကြည်ရေတရားကိုယာယီပိတ်လိုက်ရကြောင်းမဲဆိုင်မြို့ကကုန်တယ်တူဦးဖြစ်တဲ့ဦးတင်မောင်ကအခုလိုပြောပြပါဗျ
။ဟိုတရားကြပြီမလားဟောင်းလားဟောင်းနေလေ။ဟောင်းနေတော့သူကျိုးမဲ့တရားမျိုးတော့မဟုတ်ဘူးတောင်းတောင်းတင်းတင်းတရားပဲ
။ဟုတ်က
ဲ့တုံးကြီးရလာရိုက်ထားတာရေပြီးတော့ရေရတရားပေါ်ထိရောက်လာတဲ့အချိန်ကြီးဖြစ်သွားတယ်လေ။ဘာလို့ဒီတစ်ခေါက်ရေကြီးတာကတော်တော်ထူးထူးခြားခြားနဲ့တော်တော်များဆိုင်ရမဆိုင်ဘက်ဆိုလို့ရှိရင်လည်းဟိုအဲ့ဒီမျိုးအပိုင်းကုန်းလိုရေပြည့်သွားတာခါမှမကြုံဘူးသလောက်ပေါ့နော်ဒီကမှာစကားပေါ်ပါရေရတက်သွားတော့ခဏဖိတ်နေတာပေါ့နော်မဆိုင်ဘက်မှာလည်းဈေးရည်ကနေပြီးတော့ဒီရေပေါင်းဈေးရည်ကနေပြီးတော့တရားပြီးနှက်ရပေါ့အဲ့ဒီမှာလည်းတချို့ဆိုင်ကြီးကပစ္စည်းတွေထွက်သွားကြတယ်ညောပါသွားတယ်ပေါ့နော်ရေဝေါ့နဲ့ဆင်းကြလာတယ်ဟိုချောင်းထဲမှာကျွန်တော်တို့ရေပစ်တာတို့ဒီကျွန်တော် TV တို့ဘာတို့ပါပေါ့နော်ဟိုအပေါ်ဘက်ကအိမ်ကြီးကနေပြီးတော့ထွက်လာတဲ့ပစ္စည်းတွေပေါ့နော
်ဟုတ်ကဲ့ဟုတ်
အဲ့ဒါတွေမျောပါလာတာလည်းရှိရဲ့
ဟုတ်ကဲ့
ပြီးတော့အဲ့ဒါတွေကိုတချို့ကလိုက်ပြီးတော့ဆင်ကြတာပေါ့နော်ဒါလူ၂ယောက်ပျောက်နေတယ်ဆိုတဲ့သတင်းတော့ထွက်တယ်ရေထဲမျောပါသွားတယ်ပေါ့နော
်ရုတ်တရက်တက်လာတဲ့တောင်ကျရေကြောင့်တမြို့လုံးနီးပါးမှာရေတွေဝင်ကုန်ပြီးဆိုင်နေအိမ်တွေကပစ္စည်းတွေတဲချိန်မရတဲ့အကြောင်းတာချီလိတ်မြို့ကန်တဦးကလည်းအခုလိုပြောပြပါတယ်
အိမ်လုံးရတာထောင်ထဲရှိမြို့တွေကအကုန်လုံးကျွန်တော်တို့ကစံဝင်းရှိသူ့ဆိုင်နေဒီဘောကဆိုင်နေတန်တဲ့ပစ္စည်းဆိုင်နေပိတ်ထောက်ပစ္စည်းဆိုင်နေအကုန်လုံးစပါတော့တချို့တကယ်ချင်းအိမ်တွေဆိုဘာမှဟိုမရတော့ဘူးကြအကုန်ပါကုန်တာဒီထဲကို
တာချီလိတ်မြို့မှာတော့လူတွေဘေးလွတ်ရာကိုတိမ်းရှောင်နေရတယ်လို့ပစ္စည်းဆုံးရှုံးမှုတွေအများအပြားရှိနေကြောင်းဦးစင်းတပါးကလည်းအခုလိုမိန့်ပါတယ
်အဲဒီမှာရေထိုးတဲ့နေရာဒီမှာဆိုလို့ရှိရင်အိမ်တွေကအောက်ခြေကပြိုပြီးတော့ဟိုမှာအကုန်လုံးအိမ်တွေပါပြိုပြပျက်စီးကားတွေပါအကုန်လုံးရေထဲမြင့်မြုပ်ဆိုင်ကယ်တွေပါအကုန်လုံးပါလူတွေအကုန်လုံးဒုက္ခရောက်နေရဘူးလို့တွေးရတယ်တောင်ကြီးရရုပ်တရက်ဆင်းလာတာဆိုတော့ဒီငောင်းလောက်ဒီအောင်ရှိတယ်တချို့ဆိုလို့ရှိရင်ထွက်ပြေးကြတာအကဲဒီတောင်ကြီးရတာညလာတက်ခဲ့မယ်ဆိုလို့ရှိရင်မျိုးလုံးကျင့်နီးပါကုန်ပေးကုန်ပါအဲ့ဒီကရခေါကရေကြီးတာကဆုံးရှုံးမှုမရှိဘူးဒီတစ်ခါကရေကြီးတာကတော်တော်လေးကိုဆုံးရှုံးမှုရှိတယ
်ရေဘေးဒုက္ခရောက်နေသူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းနေရကြောင်းကယ်ဆယ်ရေးလုပ်ငန်းတွေကိုအာဏာပိုင်တွေကလှုပ်ဆောင်နေကြောင်းနဲ့ပျက်စီးဆုံးရှုံးမှုတွေနဲ့ပတ်သက်လို့အတည်ပြုလို့မရသေးဘူးဆိုပြီးတာချီလိတ်မြို့ကအုပ်ချုပ်ရေးမှူးဖြစ်တဲ့ဦးထွန်းထွန်းဝင်းကပြောပြပါဗျာ
အဲပြည်သူဆုံးရှုံးမှုကအခုချိန်ကြီးရတော့တာကျွန်တော်ကရေကြသွားကမှပျက်စီးတယ်မပျက်စီးတယ်ပြောပြလို့ရမှာဗျအခုတော့ပြောမရသေးဘူးဗျအခုကျွန်တော်တို့အောက်ဆိုးဖွေးကြီးနဲ့မိသားချက်ရှိနေတဲ့ပေါင်းပြီးတော့ကယ်ဆယ်ရေးလုပ်နေပါကြီးကအခုတချို့မဲ့နေဆိုင်မရှားတဲ့လူတွေကကျွန်တော်ရှုပ်ပြီးမဲ့ရှုပ်ပြီးနေပါကြီး
တာချီလိတ်မြို့မှာလွန်ခဲ့တဲ့9နှစ်ခန့်ကတည်းကအခုလိုရေကြီးမှုတွေဖြစ်ခဲ့ပေမဲ့15နှစ်ကျော်အတွင်းမှာဒီတည်းကရေကြီးမှုကပိုများကြောင်းမြို့ကန်တွေကပြောကြပါဗါတယ်တာချီလိတ်မြို့ကပျက်စီးဆုံးရှုံးမှုတွေကဘက်ငွေတန်းနဲ့ချီပြီးပျက်စီးဆုံးရှုံးမှုတွေရှိနိုင်တယ်ဆိုပြီးမြို့ကန်တွေကခံမှန်းနေတယ်လို့မျောပါသွားတဲ့ပျက်စီးတွေကိုလိုက်ဆက်ယူရင်းလူတချို့ပျောက်ဆုံးနေကြောင်းသတင်းတွေထွက်ပေါ်နေပေမဲ့အတီးပြုတ်ဖို့ကတော့ခက်ခဲနေပါတယ်ရှင်